ဗဟိုဘဏ်ကသတ်မှတ်ထားတဲ့နိုင်ငံခြားငွေလဲနှုန်းထားအတိုင်းအပြင်ဈေးကွက်မှာလဲလဲလှယ်ရောင်းဝယ်ကြဖို့မြန်မာနိုင်ငံတော်ဗဟိုဘဏ်ကပုဂ္ဂလိကငွေလဲဝန်ဆောင်မှုလုပ်ငန်းတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်။သတိပေးပြီးဒီကနေ့မှာတော့အမေရိကန်ဒေါ်လာငွေလဲနှုန်းအနှဲငယ်ကျသွားပေမဲ့ဗဟိုဘဏ်ရဲ့စီမံခန့်ခွဲမှုကရေရှည်အလုပ်ဖြစ်မဖြစ်စောင့်ကြည့်ရမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မှတ်သိကြီးထိုက်ကစူးစီးတင်ပြချပါရစေ
။ဟုတ်ကဲ့ပါရှင်။အမေရိကန်ဒေါ်လာမြန်မာချက်ငွေ1130ကိုကျော်လွန်ခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ကငွေလဲဝန်ဆောင်မှုလုပ်ငန်းတွေကိုဗဟိုဘဏ်ကသတ်မှတ်ထားတဲ့ငွေလဲနှုန်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်ကြဖို့တတိပေးလိုက်ပါတယ်။မြန်မာနိုင်ငံတော်ဗဟိုဘဏ်နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းတော်ကအရင်ကထုတ်ပြန်ထားပြီးသားငွေလဲလှယ်မှုစည်းကမ်းတွေကိုလိုက်နာကြဖို့ထပ်မံတတိပေးချက်ထုတ်ပြန်တယ်ဆိုတာကိုအတည်ပြုပါတယ
်။ဗဟိုဘဏ်ငွေလဲလှယ်နှုန်းပေါ်မှာဟိုဒီပြီးတော့သတ်မှတ်တဲ့တော့ -0.8% တောင်းနေနေရောင်းဝယ်ရမယ်ဆိုရင်ဒါတော့အဲ့ကြထုတ်ထားပြီးသားရှိပါတယ်အရင်နဲ့ထုတ်ထားတာပေါ့ကျွန်တော်ဘိုးဘန်ကနေ့စဉ်ဟိုဟာသတ်မှတ်တာရှိပါတယ်ဒီမျိုးငွေလဲလဲနှုန်းဆိုပြီးတော့ reference rate ပေါ့အဲ့ဒီ rate ပေါ်မှာနေ့စဉ်ထုတ်ယူပါတယ်ထုတ်တဲ့ပေါ်မှာပဲရှင်းခံပြီးတော့မှအဲ့ဒီကျန်တဲ့ဘန်တွေဝီးထဏတာတွေဟိုလိုရောင်းဝယ်ဖောက်ကားတာတွေလုပ်ကြတာပေါ့အဲ့ဒါကနေ့စဉ်လုပ်နေတာပါအခုမှမဟုတ်ဘူးပေါ့အရင်နဲ့ကဘိုးဘန်ကသတ်မှတ်ပြီးထုတ်တာပေါ့အဲ့ဒီသတ်မှတ်တဲ့ rate ပေါ်မှာ plus or minus ဒီ 1.8% boundary မှာပဲရောင်းဝယ်ရမယ်ဆိုတာချုပ်ပြီးသားညွှန်ကြားပါအဲ့ဒီရောင်းချက်ပေါ်မှာထပ်ဆင့်ပြီးတော့မှအခုလိုက်နာဖို့ဆိုပြီးတော့ဟိုတက်ပြီးဒီနေ့ပေးမိထုတ်တာ
ပါဗဟိုဘဏ်ကခွင့်ပြုထားတဲ့တရားဝင်နိုင်ငံသားငွေလဲလှယ်ရေးကောက်တာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ဒေါ်လာကိုဝယ်ဈေးရောင်းဈေး1130ချက်ကျော်ခဲ့ရာကနေဒီကနေ့မှာတော့1100ချက်လောက်ကိုပြန်ပြီးတော့ဆင်းလာခဲ့ပါတယ်ဒါပေမဲ့တရားမဝင်ငွေလဲလှယ်တဲ့ဈေးကွက်မှာတော့1200နီးပါးရှိခဲ့တယ်လို့ပြည်ရင်းငွေကြေးလဲလှယ်မှုသတင်းရက်ကွက်ကနေသိရပါတယ်။တီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတက်လာတာကိုထိန်းညှိဖို့နေ့စဉ်အမေရိကန်ဒေါ်လာထုတ်ရောင်းခဲ့ပေမဲ့ဈေးကွက်ဝယ်လိုအားအတိုင်းရောင်းမပေးနိုင်ခဲ့ဘူးလို့လည်းစီးပွားရေးပညာရှင်ဘောဂဗေဒဦးခင်မောင်ညိုကပြောပါတယ်။
အဲ့သူကတော့လုံနိုင်တဲ့နည်းတွေတော့အများကြီးရှိတာပေါ့လေလုံနိုင်တဲ့နည်းတွေအများကြီးတွေကသူလုံနိုင်တယ်လားလုံနေလို့ပဲအဲနားလဲပါလေဟိုဒီစီမံခန့်ခွဲနည်းကတော့တကယ်တော့ဟိုသိပြီးတော့ဖြောင်းမှုမရှိပါဘူးသို့တော်လည်းပဲဒီလူတလောက်ဈေးကွက်ထဲမှာလူတလောက်ဒေါ်လာကိုထုတ်ရောင်းမှုအခြေအနေမျိုးကြတော့လေအဲသူ့မှာလည်းလက်ကျန်မှုဒီလည်းဆော့ဆော့ရှိဖို့မပေါ်ပါဘူးဒါကြောင့်စီမံခန့်ခွဲနည်းရောဒီဒီကုတ္တဝင်ပြီးတော့ဒေါ်လာရောင်းတဲ့နေရာကခုစလုံးကိုပူးတွေ့ပြင်သုံးနေတယ်လို့အဲ့လိုပဲနားလည်ပါလေ
အရင်ကဒေါ်လာ900ချက်ဝင်းကျင်ငွေလဲနှုန်းကနေဒီလပိုင်းတွေအတွင်းမှာ1130ကျော်လာတဲ့အထိအမေရိကန်ဒေါ်လာဈေးတက်လာရတဲ့အခြေအနေကိုလည်းစီးပွားရေးပညာရှင်ဘောဂဗေဒဦးခင်မောင်ညိုကအခုလိုသုံးသပ်ပါတယ
်သုံးတာတိုင်းဟိုအမေရိကန်ဒေါ်လာအတူဈေးတက်နေကိစ္စတစ်ခုပေါ့နော်ဒါအခြေခံပေါ့နောက်တစ်ခုကတော့မြန်မာနဲ့ဒီနိုင်ငံများနဲ့အရောင်းဝယ်လို့ရမှာမြန်မာကသွင်းကုန်တွေများတော့အဲ့ဒီအတွက်ဒေါ်လာငွေများများစားစားလို့ရပါတော့အဲ့ဒါလည်းတောက်လျှောက်ပါကုန်ပေးမှုမှာလူငွေပြရတယ်နော်ဒီဟာလည်းအရေးကြီးတဲ့အချက်တစ်ခုပါအခုဘဟုဘဏ်ကဘာကြောင့်တိုင်းရေးဝင်ရဒလေဆိုတဲ့အားကတော့ဒီဈေးကစားတယ်ပေါ့နော်ဈေးကစားတယ်ဆိုတော့ဒီဝယ်တဲ့ဘက်ကများနေတယ်ရောင်းတဲ့ဘက်ကမရှိဘူးဆိုတဲ့အခါကျတော့ဒါကဈေးကစားစရာခွန်လန်းပေါ်လာတာပေါ့လေအဲ့တော့တို့အနေနဲ့ဒါဈေးကစားတယ်လို့ယူဆစရာအကြောင်းကြီးရှိခဲ့တဲ့ဒီရောင်းဝယ်နေကြတဲ့ဘဏ်တွေမန်နေဂျာတွေခေါ်ပြီးတော့3ပြီးတယ်လို့အဲ့လိုနားလဲပါပဲ
တီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေအရင်နိုင်ငံသားငွေလဲနှုန်းကိုပုံသေးသတ်မှတ်ခဲ့ရကအခုနောက်ပိုင်းမှာနိုင်ငံသားငွေလဲနှုန်းကိုဈေးကွက်အတွင်းနိုင်ငံသားငွေရောင်းလိုအားဝယ်လိုအားပုံမူတည်ပြီးနေ့စဉ်နိုင်ငံသားငွေလဲလှယ်နှုန်းကိုသတ်မှတ်ပေးနေတာဖြစ်ပါတယ်။မေလ23ရက်နေ့အတွက်ဗဟိုဘဏ်ကသတ်မှတ်တဲ့အမေရိကန်ဒေါ်လာငွေလဲနှုန်းကတော့မြန်မာငွေ1082ကျပ်ဖြစ်ပါရဲ့ရှင်။